ရုရှားသမ္မတဗလာဒီမီယာပူတင်နဲ့သူ့ရဲ့မဟာမိတ်တွေကိုရည်ရွယ်ပြီးအဂတိလိုက်စားမှုဆန့်ကျင်ရေးနိုင်ငံတော်ဆန္ဒပြပွဲတွေအတွင်တိုက်ခန့်ခေါင်းဆောင်အလက်စီနဗယ်နီနဲ့ဒါဇင်နဲ့ချီတဲ့သူ့ကိုထောက်ခံသူတွေကိုရုရှားရဲကဒီကနေ့ဖမ်းဆီးပါတယ်။စိန့်ပီတာစဘတ်နဲ့တခြားမြို့တွေကလမ်းမတွေထက်ဆန္ဒပြပွဲတွေမဆခင်ကလေးမှာအတိုက်ခန့်ခေါင်းဆောင်နဗယ်နီကိုမော်စကိုမြို့တော်ကသူ့နေရင်အပြင်ဘက်မှာဖမ်းဆီးတာဖြစ်ပါတယ်။အတိုက်ခန့်ခေါင်းဆောင်နဗယ်နီကနောက်နှစ်မှာသမ္မတရွေးကောက်ပွဲဝင်ပြီးသမ္မတပူတင်နဲ့ပြိုင်မှုကြီးညာထားတာပါ။ဆန္ဒပြသူဒါဇင်နဲ့ချီပီဖမ်းဆီးခံရတာကိုသတင်းတောက်တွေတွေးခဲ့ပါတယ်မြို့တော်မော်စကိုမှာ120လောက်ဖမ်းခံရပြီးတော့စိန့်ပီတာစဘတ်မှာ130ကျော်ဖမ်းခံရတယ်လို့အရက်ဖက်အဖွဲ့အစည်းတစ်ခုကပြုစုတဲ့စာရင်းမှာဖော်ပြပါတယ်နိုဘိုစီဘရက်မြို့မှာလူ3000ကျော်ဆန္ဒပြခဲ့ကြပြီးတောင်ပိုင်းမြို့တွေဖြစ်တဲ့ဆိုချီကရာစ်နိုရက်ကာဇန်တွန့်နဲ့ဗလာဒီဗော့စတော်တို့မှလည်းချီတဲ့ဆန္ဒပြခဲ့ကြပါတယ်။မော်စကိုမြို့တော်ကဆန္ဒပြသူတွေကိုတော့ရဲကမျက်ရည်ယိုတက်ွက်သုံးပြီးတော့လူစုခွဲပါတယ်။မော်စကိုမြို့လယ်မှာဆန္ဒပြပွဲကျင်းပဖို့အနာပိုင်တို့ကခနဦးခွင့်ပြုခဲ့ပေမဲ့အတိုက်ခံခေါင်းဆောင်နဗနီကရုရှားသမ္မတနန်းတော်ကိုတွားရလမ်းမကြီးထက်ကိုတင်းငင်းကနေနေကပြောင်းရွှေ့ခဲ့တာဖြစ်ပါတယ်။အနာပိုင်တွေကဆန္ဒပြပွဲမှာအတံပိုင်းဆိုင်ရာနဲ့ဗီဒီယိုဆိုင်ရာကိရိယာတွေတုံးခွေမပေးဘူးလို့သူကပြောတာပါဆန္ဒပြဖို့နေရာပြောင်းရွှေ့တာကိုရန်လိုတဲ့အပြုအမူအဖြစ်အနာပိုင်တို့ကယူဆပြီးအနာဖီဆန်မှုအဖြစ်ယူဆမယ်လို့ပြောဆိုခဲ့ပြီးမှအဖမ်းအဆီးတွေပေါ်ပေါက်လာတာဖြစ်ပါတယ်ရှင်